တဘောတောင်းွေပဲလိုင်းဖောက်လို့ရင်းနဲ့ပတ်သက်လို့မြန်မာအိန္ဒိယဘင်္ဂလားဒေ့ရှ်သုံးနိုင်ငံဆွေးနွေးပွဲမှာခိုင်မာတိကျတဲ့ဆုံးဖြတ်ချက်တွေချနိုင်ခဲ့တဲ့အပြင်သမိုင်းဝင်တဲ့ရလဒ်တွေလည်းထွက်ခဲ့ပါတယ်လို့ဝန်ကြီးချုပ်မန်နီချန်ကအေရာကပြောပါတယ်။ဒါကြောင့်သမိုင်းဝင်တဲ့ရလဒ်လို့ဘာကြောင့်ပြောနိုင်ပါသလဲဆိုပြီး RFA ကမြေကြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဒူဘိုင်နဲ့နမိတ်ကိုဖျက်ပြီးတောင်းွေပဲလိုင်းဖောက်လို့ခွင့်ကိုပထမဆုံးအကြိမ်လက်ခံခဲ့လို့ဖြစ်ပါတယ်လို့ရှင်းပြပါတယ်
။ For the first time since the creation of Bangladesh, Bangladesh has agreed to allow transit through Bangladesh territory for goods reaching India.
မြန်မာနိုင်ငံရခိုင်ကမ်းလွန်ဒေသကသဘောအတူငွေတွေကိုအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုဖြက်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်တွေကမှတဆင်ဘင်္ဂလားဒေ့ရှ်နယ်နိမိတ်ကိုဖြက်ပြီးနောက်ဘင်္ဂလားဒေ့ရှ်နယ်တွေကနေအိန္ဒိယနိုင်ငံကလကတာမြို့ကိုပို့ဖို့အကြံပြင်သတ်မှတ်ထားတာပါ PDI အိန္ဒိယသတင်းဌာနကြီးကတော့ဒီလိုတောင်းွေပိုင်လိုင်းဖြတ်တန်းခွင့်အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအိန္ဒိယနိုင်ငံဘက်ကနှစ်စဉ်အမေရိကန်ဒေါ်လာ320ကျော်ပေးနိုင်တယ်လို့ကြေညာထားပါတယ်မစ္စတာမနီရှန်ကာကတော့ဒီလိုအခကျင်းငွေတွေနဲ့ပတ်သက်လို့သူ့အနေနဲ့တိတိကျကျမသိတဲ့အကြောင်းဖြတ်တန်းမဲ့သဘောတောင်းွေပိုင်လိုင်းအစီအတူအတိုင်းတာဝန်ကြည့်ပြီးသက်ဆိုင်ရာရောင်းဝယ်ရေးမှာပါဝင်သူတွေကဆုံးဖြတ်မှာပါလို့ရှင်းပြပါတယ်ရွှေလို့ခေါ်တဲ့ရခိုင်ကမ်းလွန်ဒေသသဘောအတန်းွေလုတ်ွက် A1 နဲ့ A3 တွေကနေအိန္ဒိယနိုင်ငံအစိုးရပိုင်းကုမ္ပဏီတွေက20ရာခိုင်နှုန်းယင်းဒီမြုံနဲ့ထားပြီးအခြားကုမ္ပဏီတွေက10ရာခိုင်နှုန်းယင်းဒီမြုံနဲ့ထားပါတယ်။မင်းစတာမနီရှန်ကာအီယာကတော့မြန်မာနိုင်ငံအတွင်းအိန္ဒိယယင်းဒီမြုံနဲ့မှုတွေဟာဒါရင်မကသေးပါဘူးလို့ဆိုပါတယ်
။ Moreover there are very many more blocks for exploration and production which we have been invited to express our interest in.So I don't think I can give you a specific figure but
နောက်ထပ်လေရင်းနှီးမြှုပ်နှံသဘောအတန်းွေဒူဖို့ရေးအတွက်ကျွန်တော်တို့စိတ်ဝင်စားမယ်ဆိုရင်ယင်းဒီမြုပ်နှံမှုကံလန်ထားတာတွေရှိပါတယ်လောလောဆယ်တိတိကျကျကိန်းကနန်းအရာမပြောနိုင်သေးပေမဲ့နောက်ပိုင်းမှာကုဘပေ5တန်းနေ့စဉ်တင်ပို့နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုသွားတာပါမကြာသေးငါပဲအိန္ဒိယနိုင်ငံကအီရန်နိုင်ငံကနေသဘောအတန်းွေနေ့စဉ်တန်းချိန်9.5တန်းတင်ပို့ဖို့သဘောတူထားပါတယ်မြန်မာနိုင်ငံကတင်ပို့မဲ့ပမာဏဟာတည်တဲ့နှစပုံများနိုင်တယ်လို့လည်းသူကပြောပြပါတယ်။တဘာတုံးွေပယ်လိုင်းဖောက်လို့ရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံတောင်ပိုင်းတင်းသာကြီးကမ်းလွန်ဒေသမှာလူခွင့်ရေချိုးဖောက်မှုတွေရှိခဲ့တဲ့ဆိုပြီးနိုင်ငံတကာအတိုင်းဝိုင်းကမြန်မာစီအစိုးရနဲ့ပါဝင်ပတ်သက်တဲ့ကုမ္ပဏီတွေအပေါ်ပြစ်တင်ရှုံချခဲ့ပူပါတယ်။စေတနာနဲ့ရဲတော်တဘာတုံးွေပယ်လိုင်းဖောက်လို့ရင်းမှာရွာသားတွေကိုအတင်းအကျပ်ပြောင်းရွှေ့တာတွေအတ္တမလိုအပ်ပြီးခိုင်းခံရတာတွေရှိခဲ့တယ်ဆိုပြီးပြောခဲ့တာဖြစ်ပါတယ်။တကယ်လို့အိန္ဒိယနိုင်ငံအနေနဲ့ရောသဘောတောင်းွေပယ်လိုင်းဖောက်လို့တဲ့အခါမှာလူခွင့်ရေချိုးဖောက်မှုတွေမရှိအောင်အာမခံချက်ပေးနေတာမျိုးရှိမလားဒီလိုမဖြစ်အောင်ကာကွယ်မှုမျိုးရောရှိပါသလားလို့ RFA ကအိန္ဒိယဂျီနန်နဲ့စွမ်းအင်ဝင်ကြီးမန်နီရှန်ကာအီယာကိုဆက်မိကြည့်ပါလေ
And depending upon the route that the pipeline takes it will run for only a short distance in Myanmar and most of the distance will be inside Bangladesh if you look at the location of the A1 block
Mr. Manishanga ကတော့ pipeline follow ရေးမှာနိုင်ငံတကာကုမ္ပဏီတွေစုပေါင်းပါဝင်มาဖြစ်ပြီးဘယ်တော့စမယ်ဘယ်လောက်ကြာမယ်ဆိုတာတွေကိုတိတိကျကျသူ့အနေနဲ့မပြောနိုင်သေးပါဘူးမြန်မာနိုင်ငံလေးကိုဖြတ်သွားမယ်ဒုံးွေ pipeline ကွာဝေးကလည်းသိပြီးတော့မရှိပါဘူးအဓိကဖြတ်သွားမယ်နေရာဟာဘင်္ဂလားဒေ့ရှ်နိုင်ငံလေးကဖြစ်ပါတယ်အကြမ်းဖျင်း follow မယ်နေရာအနေအထားကိုကြည့်ရင်လည်းဘင်္ဂလားဒေ့ရှ်နယ်ခြားနဲ့သိက္ကတ်နေရာကိုသတိထားမိပါပါလူခွင့်ရေးချိုးဖောက်မှုတစုံတရာရှိလာမယ်လို့ကျွန်တော်အနေနဲ့မျှော်လင့်ပါဘူးဆိုပြီးပြန်လည်ဖြေသွားပါပြီ RFA ကဆက်ပြီးအိန္ဒိယလိုဒီမိုကရေစီနိုင်ငံကြီးအနေနဲ့မြန်မာစီအစိုးရနဲ့စီးပွားရေးရာယင်းနှီးမြှုပ်နှံမှုကိုပဲအဓိကထားပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးတိုးတက်မှုဖြစ်စဉ်တွေကိုလေ့လာရှုနေတယ်လို့ဝေဖန်တာတွေလည်းခံနေရပါတယ်မြန်မာနိုင်ငံရဲ့အိန္ဒိယရဲ့ယက်တီချက်ကဘယ်လိုရှိပါသလဲလို့ဆက်မေးကြည့်တော့အိန္ဒိယနိုင်ငံရဲ့ယက်တီချက်တင်မဟုတ်ပါဘူးမြန်မာစီအစိုးရဘက်ကလည်းအချင်းချင်းဂရိကိုပေးခဲ့တာတွေရှိပါတယ်နာဖာဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးဝင်းနဲ့တွေ့တုံးကလည်းပြောဆိုခဲ့တာတွေရှိပါတယ်မြန်မာပြည်ဟာနိုင်ငံရေးပါတီအဖွဲ့အစည်းပေါင်းစုံနိုင်ငံရေးလှုပ်ရှားနိုင်တဲ့စုံညီပါဝင်နိုင်တဲ့ဒီမိုကရေစီစနစ်ကိုဂရိကိုပြုထားပါတယ်ဒီလိုဖြစ်အောင်မြန်မာစီအစိုးရအနေနဲ့ကြိုးစားနေတယ်လို့လည်းအိန္ဒိယဘက်ကရှုံးပါတယ
် So we believe that Myanmar is on the road to democracy but of course the pace at which this develops will have to be determined by Myanmar itself we would hope that it will be sooner rather than later
မြန်မာပြည်ဟာဒီမိုကရေစီလမ်းကြောင်းပေါ်မှာရောက်နေတယ်ဆိုတာကိုအိန္ဒိယနိုင်ငံအနေနဲ့ယုံကြည်ပြီးဘလောက်ချင်းကြာမယ်ဘယ်လိုဆောင်ရွက်မယ်ဆိုတာကိုတော့မြန်မာနိုင်ငံကပဲဆုံးဖြတ်ရမှာဖြစ်ပါတယ်မြန်မာပြည်ဟာမကြာခင်ဒီမိုကရေစီနိုင်ငံဖြစ်မယ်လို့အိန္ဒိယနိုင်ငံအနေနဲ့ယုံကြည်ပါတယ်ဆိုပြီးပြန်လည်ဖြေကြားသွားပါတယ်ခင်ဗျာ